နေအောင်ကြီးစွမ်းအင်ကိုတုံပြီးပထမဆုံးအကြိမ်ဖြစ်ကဘာကိုပတ်နေတဲ့ Solar Imports 2လေယာဉ်ဟာမလဆယ်ရဲ့အင်္ဂါနေ့ကအိန္ဒိယနိုင်ငံမှာရောက်နေပါပြီ။အိုမန်နိုင်ငံမတ်စကတ်မြို့တော်ကနေအာရေဗျပင်လယ်ကို15နာရီကြာကီလိုမီတာ3000ခွဲခီးကိုဖြတ်ပြီးဒုတိယခီးတစ်ထောက်ဖြစ်အိန္ဒိယနိုင်ငံမှာရောက်နေတာပါ။လေယာဉ်ဆက်ရောက်ပြီးတဲ့နောက်အများပြည်သူကြည့်ရှုနိုင်အောင်ပြသတဲ့အတွက်လူအများပြားသွားကြည့်ကြပါလေ။နောက်ခီးတစ်ထောက်ကတော့အိန္ဒိယဝန်ကြီးချုပ်နေရင်ဒရာမူဒီရဲ့မဲဆန္ဒနယ်ဖြစ်တဲ့ဘာယာနဒီမြို့ပါ။အိန္ဒိယနိုင်ငံကနေထွက်လာပြီးတဲ့နောက်မြန်မာနိုင်ငံမန္တလေးလေစိတ်ကိုမလ18ရက်အင်္ဂါနေ့မှာရောက်ပါလိမ့်မယ်။ရင်ရောက်ပြီးတဲ့နောက်မှာအများပြည်သူလှည့်လည်ကြည့်ရှုနိုင်မှာဖြစ်ပြီးညနေပိုင်းမှာသတင်းစာရှင်းလင်းပွဲလုပ်မယ်လို့အစိုးရပိုင်းသတင်းစာတွေမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကနေတဆင့်တရုတ်နိုင်ငံအဲဒီကနေပစိဖိတ်သမုဒ္ဒရာနဲ့အမေရိကန်ပြည်ထောင်စုတို့ကိုဖြတ်ပြန်ပြီးဥရောပတောင်ပိုင်းကတဆင့်အဘူဒါဘီမြို့စီဇူလိုင်လနှောင်းပိုင်းမှာတင်ရောက်မှာဖြစ်ပါတယ်။ Solar Imports 2ဟာအာရဗ်စပေါ်မြတ်ပြည်ထောင်စုအဘူဒါဘီမြို့ကနေမတ်လ9ရက်နေ့ကစတင်လာတာဖြစ်ပြီးစုစုပေါင်းပြန်တန်းရဲ့25ရက်လောက်မှာတနာယီကိုကီလိုမီတာ90ကနေ100ကျားပြန်တန်းနေတာပါ။လေယာဉ်ဟာမိသားစုစီကားတစ်စီးရဲ့လေကျင်ဖြစ်တဲ့2300ကီလိုဂရမ်နဲ့လေးပေမဲ့တောင်ပံနှစ်ဖက်အကျယ်ပမာဏကတော့အကြီးမားဆုံးဂျက်လေယာဉ်တစ်စင်းရဲ့တောင်ပံအကျယ်လောက်ရှိပါတယ်။ဒီ Solar Imports 2လေယာဉ်ကို12နှစ်ကြာအချိန်ယူပြီးပုံစံထုတ်တည်ဆောက်ခဲ့တာပါ။